မြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ရေးကိစ္စအပအဝင်နှစ်နိုင်ငံကြားဖြည့်ရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင်ချင်းဖလဲကြဖို့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်ထဲမှာရောက်လာဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးအာမမတ်အလီတို့ဇလိုင်လ3ရက်နေ့မှာဆွေးနွေးပွဲကျင်းပဖို့ရှိတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ရရှိတွေကပြောပါတယ်။ဦးတောင်ထွန်းရဲ့ဘင်္ဂလားဒေ့ရှ်ခြေစဉ်တွင်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဆက်သွယ်စကားပြောဖို့လည်းရှိပါတယ်။ဒေါင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိမြန်မာအစိုးရဟာပြည်တွင်းပြည်ပကချင်းချောက်မှုအနေအရနဲ့ပတ်သက်ပြီးအစိုးရနဲ့သမရကိုအကြံပေးတင်ပြဖို့ပြည်ထောင်စုဝန်ကြီးအဆင့်ရှိတဲ့အမျိုးသားလုံခြုံရေးအကြံပေးရဲ့ရာထူးကိုပြီးခဲ့တဲ့ဇန်နဝါရီလကဖန်တီးခဲ့တာပါ။လန်ဒမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုအောက်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်အတွင်းမြမလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းသင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး 9,400 လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ရေရှည်ဖြည့်ရှင်းရမယ့်ရိုဟင်ဂျာကိစ္စအပအဝင်နိုင်ငံခြားရှိနေတဲ့တခြားပြဿနာတွေဖြည့်ရှင်းရေးမှာတိုးတက်မှုတွေဖြစ်ပေါ်လာဖို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေဘက်ကလိုလားတယ်လို့လည်းဘင်္ဂလားဒေ့ရှ်ရရှိကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဘင်္ဂလားဒေ့ရှ်ကိုဆီလွတ်ခဲ့တာရှိပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ခေါ်ရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှင်းလင်းပြတ်သားတဲ့အခွင့်အာဏာမရှိဘူးလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကသတင်းတောက်တွေကိုရှင်းပြပါတယ်။